ရုပ်ပုံ19လူအုပ်ထဲမှာအမျိုးသမီးတူဒီရုပ်ပုံထဲမှာလူအုပ်ထဲ၌မြင်နေရသောအမျိုးသမီးဟာဆိုရင်12နှစ်ပတ်လုံးသွေးသွန်နာယောဂဆွဲကက်လျက်ပြင်းစွာဝေဒနာခံခဲ့ရတယ်။သခင်ယေရှုဟာသူ့ရဲ့အနာယောဂကိုငြိမ်းစေနိုင်တယ်လို့သိထားတော့လေသခင်ယေရှုနဲ့စကားပြောရန်အတွက်တတ်တိမရှိခဲ့ဘူး။ဒီလိုပဲမိမိကိုတော်ရဲ့အဝတ်တော်ကိုလက်နဲ့တို့ထိရရင်ငါဟာယောဂပျောက်လိမ့်မယ်ဟုသူ့ရဲ့စိတ်ထဲမှာယုံကြည်ခြင်းရှိခဲ့တယ်။ဒီအခါမှာသခင်ယေရှုရဲ့အဝတ်တော်ကိုတို့ထိလိုက်တည်နေတပြိုင်နက်တည်းသွေးသွန်နာရက်သွားသဖြင့်အနာရောဂါလုံးဝပျောက်ကင်းသွားခဲ့တယ်။သခင်ယေရှုဟာမိမိကိုယ်ထဲကတကိုးများထွက်သွားသည်ကိုချက်ချင်းသိလိုက်တယ်။သခင်ယေရှုဟာပရိသတ်ဖက်ကိုလှည့်ပြီးတော့မှငါ၏အဝတ်ကိုမိသူတို့ထိသည်နည်းဟုမေးတော်မူခဲ့တယ်။သခင်ယေရှုပတ်လည်မှာလူမြောက်များစွာရှိတယ်။ဒါပေမဲ့ထိုအမျိုးသမီးကသူ့ကိုရည်ရွယ်ကြောင်းသိခဲ့တယ်။ကြောက်ရွံ့တုန်လှုပ်လျက်ရှေ့တော်ကိုလာရောက်ပြုတ်ဝစ်လိုက်တယ်။သခင်ယေရှုကငါသမီးသင်၏ယုံကြည်ခြင်းသည်သင်ကိုကျမ်းမာစေပြီးငြိမ်သက်စွာသွားလို့ဟုဆိုခဲ့တယ်။ဒီလောကမှာလူပေါင်းမြောက်များစွာရှိကြတယ်။ဒါပေမဲ့သခင်ယေရှုကအယောက်စီတိုင်းကိုတိရှိယုံတာမကအယောက်စီတိုင်းကိုလည်းဂယုစိုက်တော်မူတဲ့ဖျားဖြစ်တယ်။မိတ်ဆွေတင့်ကိုလည်းဂယုစိုက်နေပါတယ်။သခင်ယေရှုအထံတော်ကိုရောက်လာစေခြင်းနဲ့ပြီးတော့မှသူ့ကိုကူးစားပြီးအသက်ရှင်စေခြင်းနဲ့